ဘင်္ဂလားဒေ့ရှ်နိုင်ငံမှာထွက်ပြေးကြတဲ့ရိုဟင်ဂျာတွေအတွက်အခုအညီတွေတည်ဆောင်လာတဲ့မလေးရှားတင်မောဟာဘင်္ဂလားဒေ့ရှ်နိုင်ငံကော့စစ်ဘဇာအနားကိုတနင်္လာနေ့ကရောက်သွားပါပြီ။တင်မောပေါ်ပါလာတဲ့အသားအတောက်နဲ့အရေးပေါ်အခုအညီတန်ချိန်2000ကျော်ကိုကန်းချဖို့လုပ်နေပေမဲ့တင်မောပေါ်ပါလာသူတွေကန်းဆင်းခွင့်မရသေးဘူးလို့နော်တီကယ်အလီယာတင်မောပေါ်ပါလာတဲ့အခုအညီပေးရေးတာဝန်ရှိသူတွေကပြောပါတယ်။နော်တီကယ်အလီယာတင်မောဟာပထမကစစ်တကောင်းဘက်ကိုဦးတည်မောင်းသွားခဲ့ပေမဲ့စစ်တကောင်းစိတ်ကံဟာတိတ်ရှုပ်လွန်းတဲ့အတွက်ကန့်ကွက်ခွင့်မပေးနိုင်ဘူးလို့ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှေ့ခတ်စီနာကမလေးရှားဝန်ကြီးချုပ်နာဂျစ်ရာဇတ်ကိုတနင်္ဂနွေနေ့ညကဖုန်းနဲ့ဆက်သွယ်ပြောကြားခဲ့ကြောင်းဘင်္ဂလားဒေ့ရှ်တို့ The Daily Star သတင်းနေ့စဉ်သတင်းမှာဖော်ပြထားပါတယ်။အခုလောလောဆယ်တင်မောဟာကော့စစ်ဘဇားကနေရင်းမှိုင်နှစ်မှိုင်အကွာကြောက်ချထားတယ်လို့သတင်းထဲမှာဖော်ပြထားပါတယ်။တင်မောနဲ့အတူပါလာတဲ့ကုညီကယ်ဆယ်ရေးဆိုင်ရာပရဟိတဝန်ထမ်းတွေကန့်ခတ်ခွင့်နဲ့ရိုဟင်ဂျာဒုက္ခသည်တွေရှိတဲ့စခန်းတွေစီသွားပြီးအကူအညီတွေပေးခွင့်ရဖို့စူးစမ်းနေစေဖြစ်တယ်လို့အကူအညီပေးရေးစီစဉ်သူတယောက်ဖြစ်တဲ့အဗ်ဒူလ်အဇီစ်အဗ်ဒူရာဟင်ရဲ့အပြောကိုကိုးကားပြီးတော့ဖော်ပြထားပါတယ်။တင်မောကပါလာတဲ့ပစ္စည်းတွေကိုဖောင်နေနဲ့ကမ်းပေါ်ကိုတယ်လာလိုက်မယ်လို့လည်းယူဆရပါတယ်။ရိုဟင်ဂျာတွေအတွက်တင်မောပေါ်ပါလာတဲ့အကူအညီတွေပေးအပ်ပွဲကိုဒီကနေ့အင်္ဂါနေ့မှာစစ်တကောင်းစိတ်ကမ်းမှလုပ်မှာဖြစ်ပြီးဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ဝန်ကြီးဌာနအကြီးတန်းတာဝန်ရှိသူနဲ့မလေးရှားတာအမတ်ကြီးတို့တက်ရောက်ကြလိမ့်မယ်လို့စိတ်ကမ်းတာဝန်ရှိသူတယောက်ပြောတာကိုကိုးကားပြီး Reuters သတင်းမှာဖော်ပြထားပါတယ်။နော်တီကယ်အလီယာတင်မောဟာဘင်္ဂလားဒေ့ရှ်ကိုမရောက်ခင်မြန်မာနိုင်ငံရန်ကုန်စိတ်ကမ်းကိုဝင်ပြီးရခိုင်ပြည်နယ်ကဒုက္ခသည်တွေအတွက်ကုညီကယ်ဆယ်ရေးပစ္စည်းတန်ချိန်900ကိုမြန်မာတာဝန်ရှိသူတွေကိုပေးအပ်ခဲ့ပါတယ်။